ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကြောင်းပြန်ဖွင့်ချိန်ကာကွယ်ရေးအပိုင်းနှစ်ကိုတင်ပြထားပါတယ်။ဒီကိုဗစ် -19 ဆက်ကူးစက်နေချိန်မှာပဲကျောင်းတွေကိုအစမ်းသဘောစဖွင့်ရတာကြောင့်ကူးစက်မှုအန္တရာယ်တစ်စုံတစ်ရာရှိနေတာကိုသတိပြုဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဘလို့ကူးစက်နိုင်မှုအဆင့်မှာရှိနေပြီးကျောင်းသူကျောင်းသားတွေအပြင်မိဘတွေနဲ့ဆရာဆရာမတွေကပါဘလို့ဝိုင်းဝန်းလိုက်နာဆောင်ရွက်သင့်ပါလဲ။ဒီကူးစက်မှုတွေပြန်ဖြစ်လာမှာကိုအများစိုးရိမ်နေကြတဲ့ရန်ကုန်မြို့ကဆေးရုံကြီးရေးဘော်ဌာနရဲ့ပမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဟုတ်ကဲ့ရေးဘော်ထေကူဆေးရုံကြီးပမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ကိုဗစ်ကာလမှာကျောင်းတွေအခုပြန်ဆဖွင့်ချိန်ကျန်းမာရေးကြောင်းပြောရမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီကျောင်းသားတွေလိုက်နာမှာနဲ့ဆရာဆရာမတွေအဓိကကြီးကြပ်မှာတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးကျောင်းသားမိဘတွေဘက်ကနေပြီးတော့ကြိုတင်ပြင်ဆင်ပေးတင်တာတွေနဲ့ဆရာဆရာမတွေကိုယ်တိုင်လိုက်နာဆောင်ရွက်တင်တာတွေကိုအဓိကပြောမှာဖြစ်တဲ့အတွက်မိဘတွေအနေနဲ့ကျောင်းမသွားခင်တဲ့ကျောင်းပြန်မှာဘာတွေပြင်ဆင်ကူညီပေးတင်လဲဆရာကြီး
မိဘတွေကလည်းပဲကုကလေးကိုကျောင်းလွှတ်ခံနေအချိန်မှာဒီကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့တုံ့တင်လိုက်တာရဲ့သူတို့လိုအပ်မဲ့ mask တွေ face shield တွေတပ်ဖို့အတွက်တက်တက်လာမတက်တက်လာတက်ဆင်ပေးတာလေ့ကျင့်ပေးတာတွေဒါမျိုးတွေလုပ်လိုက်ဖို့လည်းလိုတယ်။မှားချလိုက်ဖို့လည်းလိုတယ်။ကျောင်းမှာနေရင် social distance တရားနဲ့တရားမပူးဖို့မဆော့ဖို့မကစားဖို့အုပ်စုလိုက်မဖွဲ့ဖို့ဒါမျိုးတွေမိဘရဲ့တုံ့တင်မှုကလည်းပဲကလေးတွေအတွက်လိုက်နာနိုင်တဲ့အချက်ပေါ့နော်။ပြင်လူတယောက်ပြောတာတဲ့မိဘရဲ့ဆရာရဲ့ပြောတာကိုကလေးတွေပို့ပြီးတော့နားခံမှာပါ။ဒါကကာကွယ်ရေးအတွက်ပြင်ဆင်ပေးလိုက်ဖို့သူစားဖို့တောက်ဖို့လေးတွေထည့်ပေးလိုက်ဖို့ဒီဝတ်ထိုင်မှုတွေတင်ကြားပေးလိုက်ဖို့ကတပိုင်းနောက်တစ်ခုကကျောင်းလုပ်ကံနေမှာလည်းပဲကိုကလေးရဲ့အကျမ်းမာရေးအခြေအနေပေါ့ကိုပူနေသလားသို့မဟုတ်ချောင်းဆိုးနှာစည်းနေသလားဒါမှမဟုတ်ကိုဖစ်နဲ့ပတ်သက်တဲ့လက္ခဏာလေးတွေမြန်တနည်းအားဒီလိုရှိနေရင်ကျောင်းကိုဒီနေ့ဒီဟာတွေရှိလို့လာမတက်ဖြစ်နိုင်တဲ့အကြောင်းအကြောင်းကြားတဲ့စနစ်တွေလည်းရှိဖို့လိုတယ်တကယ်လို့မြန်ကျောင်းသားတယောက်ဒီနေ့ပုံမှန်ကိုဖစ်ဖွင့်တဲ့အချိန်မှာပြန်တက်နေရရင်မတက်ရင်ကျောင်းကလည်းပဲဘာကြောက်လဲဆိုတာကိုမိဘရှိကိုပြန်စုံစမ်းဖို့လည်းလိုတယ်ဒီလိုမျိုး information တွေကကျောင်းကဆရာဆရာမတွေနဲ့မိဘတွေနဲ့အစဉ်ဆက်မပြတ်တည်လေးတွေကိုသိနေမှပဲဒါက manage လုပ်လို့ရမယ်လို့ကျွန်တော်တို့ထင်တယ်။ဒါကြောင့်မလို့တကယ်လို့များကိုကလေးကဒီလိုတန်ရရှိဖွယ်ရှိနေတယ်။ဘာညာသူဒီကျောင်းကိုလည်းတိုင်ပင်မယ်။မိစ္ဆရာကျမရေဌာနတွေနဲ့လည်းဆက်သွယ်ပြီးတော့အကြောင်းကြားပြီးတော့ချက်ချင်းဆောင်ရွက်တင်တယ်လို့ကျွန်တော်ထင်တယ်။အဲ့ဒီမှာတကယ်လို့များအဲ့လိုရှိနေရတဲ့ဒါနဲ့ကိုကလေးပညာရေးနောက်ကျမှဆိုလို့စိုးရိမ်စီနေကလေးကိုကျောင်းရောက်ရင်မဖြားဘူးပြောတော့ကျောင်းရောက်ရင်နာမစည်းဘူးပြောဒီလိုသဘောမျိုးတွေနဲ့လည်းကျောင်းကိုမလွတ်တဲ့အခုလို့လဲဆိုတော့ကိုဗစ်ဆိုတာကကိုတယောက်တည်းအတွက်မဟုတ်ဘူးကျန်တဲ့ပတ်ဝန်းကျင်မှာရှိတဲ့ကျောင်းသူကျောင်းသားတွေဆရာဆရာမတွေဒီကနေတစ်ဆင့်ကျန်တဲ့ပြည်သူလူထုတွေပါပြန်ပြီးတော့ပြန်နိုင်တဲ့ယောဂမျိုးဖြစ်တဲ့အတွက်ကြောင်းကလေးကိုကျမရဲ့အသည့်လေးကိုဦးစားပေးဖို့ကျွန်တော်တို့ကထိုက်တွန်းနေပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာကျောင်းသူကျောင်းသားတွေကတော့ဒီလူငယ်လူရွယ်တွေဖြစ်တဲ့အတွက်ကိုခန်းအတစုံတရာတော့ကောင်းနေတဲ့အနေထားမှာတော့ရှိကောင်းရှိနိုင်တာပေါ့နော်ယောဂအခန်းရှိတဲ့သူကလွယ်ရည်ဒီနေရာမှာဆရာဆရာမတွေဘက်ကရောဆရာဒီယောဂအခန်းရှိနေတဲ့သူအသက်တစ်စုံတရာရှိနိုင်တဲ့အနေထားရှိတဲ့သူတွေအတွက်ကောဆရာဘယ်လိုချန်ပေးချင်လဲ
ဟုတ်တယ်ဆရာဆရာမတွေကလူကြီးတွေဖြစ်တဲ့အတွက်ကြောင့်သူတို့ကအကြောင်းကိစ္စတွေမဟုတ်ဘဲနဲ့တခြားပတ်ဝန်းကျင်မှာဈေးသွားဈေးလာဟုတ်တယ်မလို့နော်အပြင်တခြားကိစ္စတွေဆရာဆရာမတွေကအသက်ကြီးတာရယ်သူတို့ရဲ့တခြားယောဂါတွေရှိနိုင်နိုင်တာရယ်ဒါမျိုးတွေကြောင့်သူတို့မှာကုသမှုအန်ဒီရေကကလေးတွေတဲ့ရှိနေတယ်။ကလေးတွေကိုဒီအဖျားတိုက်နေစစ်ဆေးတယ်ဒီလိုမျိုးတွေလုပ်တာအပြည့်ဆရာဆရာမတွေကိုယ်တိုင်ကလည်းဒီကိုဗစ်ကင်းစင်နေဖို့လိုတာပေါ့နော်။ဒါကြောင့်မလို့ဆရာဆရာမတွေကလည်းကိုယ့်အောက်ကိုကိုယ့်ရဲ့ကျန်းမာရေးအခြေအနေအရာခုနကလေးတွေလိုပဲလိုအပ်လို့ရှိရင် stay home ပဲနေတာမျိုးနော်အကြောင်းစာတင်မှုအတွက်ခွင့်ပြုချက်မရတာမျိုးဒါမျိုးတွေလည်းသူကရှိရမှာပေါ့နော်။နောက်တစ်ခုကကျတော့ဒီဆရာဆရာမတွေရဲ့ကိုဗစ်ကာကွယ်ရေးအတွက်လုပ်တာကလေးတွေအတွက်စံပြပဲဆရာဆရာမအမလက်မစည်းရင်ကလေးတွေကလည်းသိမှာမဟုတ်ဘူးဆရာဆရာမမမတ်ကိုတည်တည်ချာချာ face ကိုတည်တည်ချာချာမတက်ရင်ကလေးတွေကလိုက်တက်ဖို့သူကကလေးတွေကြည့်နေမှာလေမိဘကိုကြည့်မယ်ဆရာဆရာမကိုကြည့်မယ်သူတို့လုပ်တဲ့အတိုင်းလက်မလုပ်တော့ role model ပေါ့ကျော်စလူကျင်နာတော့ဆရာဆရာမတွေကချောင်းမှာကလေးတွေအတွက် role model အနေနဲ့ဒါတွေကိုမကြကနဒီလိုက်နာမှုအားလည်းပဲစံပြအနေနဲ့ကလေးတွေကိုပြတ်တတ်နေ
ဟုတ်ကဲ့ဆရာရေအဲ့တော့ဒီနေရာမှာကျောင်းပြန်ဖွင့်ပြီဆိုတော့ကျောင်းနဲ့တွဲပြီးဖြစ်လာနိုင်တဲ့ဒီကျူရှင်နဲ့ပတ်သက်လို့ရောဆရာအစိုးရကတော့ဖွင့်ခွင့်တော့မပေးတာဘူးပေါ့နော်
အခုလောလောဆယ်ဒီတော့ပြည်ထောင်စုညီတနာကဒီကျူရှင်တွေကိုပြန်ဖွင့်ဖို့ခွင့်မပြုထားသေးဘူးကျူရှင်တွေဆိုတာကကျောင်းမှာစာစတင်ပြီဆိုရင်ကလေးတွေရဲ့ပညာရေးအတွက်ဒါလည်း ကျွန်တော်ရဲ့ကာချာကြီးလို့ဖြစ်နေတာပေါ့နော်။ချောင်းသွားရမယ်ပြီးရင်ကျူရှင်တက်ရမယ်ဆိုတဲ့အခြေအနေမျိုးတွေမှာဟိုပိတ်ထားပြီဆိုတော့လည်းပဲမှန်းလို့ရတာကတော့တရားမဝင်ပြန်တင်နိုင်တာလေးလည်းရှိကောင်းရှိနိုင်သေးတာပေါ့နော်။ရှိတဲ့အခါမှာလည်းပဲကိုယ့်အိမ်မှာဘုံမနေနဲ့ခေါ်တင်လို့တယောက်ချင်းတင်နိုင်နေဆိုရင်တော့ဒီ social distancing နဲ့ပြပြဒီ PPE protective ဒီ mask တွေ face shield တွေနဲ့ပဲတင်တဲ့နေ။ဒါပေမဲ့ခုနလိုအုပ်စုလိုက်တင်တဲ့အခါမှာပဲဖြစ်ဖြစ်ဒီကျွန်တော်ချမှတ်ထားတဲ့လိုက်နာမယ့်စီကံချက်တွေဟာကြောင်းကဲ့သို့ပဲကျူရှင်မှလည်းလိုက်နာဖို့တော့လိုတာပေါ့နော်အဲ့လိုမလုပ်ရင်ဒါရက်ကူးမဲ့အခြေအနေမျိုးရှိတော့ဒါကိုမိသားစုလည်းရှိတယ်နော်ဒီလိုအခြေအနေမျိုးတွေအဲ့ဒီပဲသတိပြုပြီးတော့ဥစ်တယ်လို့ကျွန်တော်အကြံပေးခြင်းပါလေ
ဟုတ်ကဲ့ဆရာအခုတို့ချမ်းပြန်ဖွင့်တာနဲ့ပတ်သက်ပြီးတော့ဒီကိုဗစ်ကူးစက်မှုပေါ့နော်အတက်နိုင်ဆုံးရှော့ချနိုင်ဖို့အတွက်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
အဓိကကတော့ခုလိုချမ်းပြန်ဖွင့်နေဆိုတာစမ်းသပ်ပြီးတော့ပြန်လုပ်ကြည့်တဲ့အခြေအနေပဲရှိသေးတယ်ပေါ့နော် US CDC CDC ရဲ့ကြေညာရတဲ့မှာဆိုရင်စာပြန်တင်ရမယ်အဲ့ဒီမှာ no risk ပေါ့နော်ယောဂကူးစက်နိုင်ခြင်းအနည်းဆုံးသောစာတင်နည်းကတော့ online ပေါ့နော် internet ကိုအသုံးပြုပြီးတော့ကိုယ့်အိမ်မှာကိုယ်နေမယ်တယောက်တည်းနဲ့ဟိုဘက်နဲ့ပြန်တင်တဲ့ဟာမျိုးကတော့အနည်းအကင်းဆုံးသို့တော်လည်းပဲကျွန်တော်ပြမပြီးအတွက်ဒီ online နေ wifi နေ internet တွေရဲ့ခက်ခဲတွေရှိတယ်ကျောင်းနေရစီစဉ်နိုင်ရင်တောင်မှကျောင်းသားမိဘတွေပြန်နေပြီးတော့ကုန်ကျစရိတ်နဲ့စီစဉ်မှုများနိုင်တယ်ဒါမျိုးကြောင့်ဒီနည်းနဲ့သုံးနိုင်တဲ့အခါမှာဒုတိယတစ်ဆင့်သူတို့ media risk ခေါ်တဲ့အခြေအနေမျိုးလေးတွေသူတို့ပြောထားတာရှိတယ်။အဲ့ဒါကတော့နည်းနိုင်တဲ့များလူနည်းအောင်လုပ်မယ် social distancing လုပ်မယ် protection လုပ်တဲ့ face mask တွေ face shield တွေအတွက်ဒီလိုရှားစနစ်ကြသုံးမယ်လက်ဆေးမယ်စီကန်းတွေကိုတင်းကျပ်မယ်ဒါကဒုတိယနည်းပေါ့လူနည်းနည်းနဲ့အခုကျွန်တော်တို့ကြောင်းပြန်ဖွင့်တဲ့ကိစ္စစဉ်းစားတာဒီ media risk အဆင့်လောက်နဲ့လောလောဆယ်စနေတာပေါ့နော်။ဒါ full အပြည့်အစုံပြန်ပြီးတော့ဖွင့်တဲ့အခြေအနေမဟုတ်သေးဘူးဆိုတာလည်းပဲတတိရှိနေမှဖြစ်မဲ့သဘောရှိပါတယ်။အဲ့တော့အဲ့ဒီစီကန်းတွေကိုလိုက်လာလို့အောင်မြင်မှရှေ့ဆက်တက်လို့ရမှာမဟုတ်လောလောဆယ်အခြေအနေမှာတော့အရင်တော့အလိုမျိုးအားလုံးစုပြုံပြန်တဲ့ပုံမှန်အတိုင်းအကြောင်းတွေပြန်ဖွင့်တဲ့အခြေအနေရတော့အရန်ကို risk များတယ်သူတို့ CDC သတ်မှတ်တာတော့ high risk ကိုသတ်မှတ်တော့ဒီလိုအခြေအနေမျိုးတွေအတိတော့ကျွန်တော်တို့လုပ်လို့မဖြစ်သေးတဲ့အခြေအနေလို့ကျွန်တော်ထင်တယ်။အဲ့တော့အခုလို median အခြေအနေနဲ့ကျွန်တော်တို့အလဲလက်အခြေအနေလေးဆိုတော့မိဘတွေလည်းသဘောပေါက်ရှိခြင်းပါလေ
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။